နောက်ထပ်နားဆင်ရမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါBNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အထူးဒေသလေးမိုင်းလာတပ်ဖွဲ့နယ်မြေအတွင်းမှာတပ်ဆွဲထားတဲ့ UWSA ဝါတပ်ဖွဲ့တွေတပ်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွန်ကြားလိုက်ပါတယ်။နေစားဆောင်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေကော်မရှင်တစ်ခုဖွဲ့စည်းလိုက်တယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာနေရာယူထားတဲ့ UWSA ဝါတပ်ဖွဲ့တွေတပ်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကညွှန်ကြားလိုက်ပါတယ်24ရက်နေနောက်ဆုံးထားဖယ်ရှားဖို့တပ်မတော်ဘက်ကညွှန်ကြားလိုက်တာပါဒါပေမဲ့ဝါတပ်ဖွဲ့တွေကတပ်ဆုပ်ပြန်တာမရှိသေးတဲ့အတွက်အစိုးရတပ်မတော်ဘက်ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းလာနယ်အနီးကိုစစ်ရင်အားအလုံးရင်းနဲ့ပို့ဆောင်နေလို့တိုက်ပွဲဖြစ်ပွားလာမှကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အထက်အမိန်အရမိုင်းလာဒေသတွေရောက်ရှိလာတာဖြစ်လို့ညွှန်ကြားချက်မရှိရင်တပ်ဆုပ်နိုင်မှာမဟုတ်ဘူးလို့ဝါအရာရှိလော်ဆိုင်နှပ်ကပြောပါတယ်။အော်တိုဘာလ26ရက်နေ့အထိအစိုးရတပ်နဲ့ဝါတပ်တို့စစ်ရေးအသင့်အနေထားရှိနေပေမဲ့ထူးခြားလာတဲ့စစ်ရေးလှုပ်ရှားမှုမရှိသေးလို့ရှေ့တန်းတာဝန်ကြမိုင်းလာအရာရှိငယ်အပေကပြောပါတယ်ဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် NDAA ခေါ်မိုင်းလာတပ်ဖွဲ့ရဲ့တပ်စခန်း5ခုကိုစက်တင်ဘာလလကုန်ပိုင်းကသိမ်းပိုက်လိုက်တာဖြစ်တဲ့ဆိုပြီးအစိုးရတပ်မတော်ကကြားဝင်လာတာဖြစ်ပါတယ်
ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းမှာနေချာတပ်စခန်းတွေတိုက်ခိုက်ခံရမှုကိုစုံစမ်းဖို့အတွက်ရခိုင်ပြည်နယ်လွတ်တော်ကနေအဖွဲ့ဝင်12ဦးပါတဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကိုအောက်တိုဘာ24ရက်နေ့ကပြုလုပ်တဲ့လွတ်တော်ကိုယ်စားလှယ်များအစည်းအဝေးကနေဖွဲ့စည်းလိုက်တာပါ။ကော်မရှင်အဖွဲ့ဝင်တွေဟာအောက်တိုဘာ5ရက်နေ့ကရဲစခန်းတွေတစ်ချိန်တည်းတိုက်ခိုက်ခံရမှုတွေကိုစုံစမ်းမှဖြစ်ပြီးအကြမ်းဖက်မှုဖြစ်ပေါ်ရတဲ့အကြောင်းရင်းတွေလုံခြုံရေးအဆောင်ရွက်ဖို့လိုအပ်ချက်တွေပင်္ဂလီကျေးရွာတွေမှာဥပဒေစိုးမိုးမှုရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားတဦးဖြစ်တဲ့ဦးကျော်စောဦးကပြောပါတယ်ကော်မရှင်ရဲ့တက်တန်းကိုအောက်တိုဘာ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ထားပြီးကော်မရှင်ရဲ့လေ့လာတွေ့ဆချက်တွေကိုနှစ်ပတ်တွင်လွတ်တော်ဥက္ကဋ္ဌကိုတင်ပြသွားမှာဖြစ်တယ်လို့လည်းဦးကျော်စောဦးကပြောပါတယ်
ကချင်ပြည်နယ်မှာပြင်းထန်စွာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်သွားဖို့မြကြီးနားမြို့ဘာသာပေါင်းစုံကလူထုအင်အား3000ကျော်ဟာတိုက်ပွဲအလိုမရှိပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးငြိမ်းချမ်းပါစေဆိုတဲ့ပိုစတာတွေကင်ဆောင်ပြီးလမ်းလျှောက်ဆန္ဒထုတ်ဖော်ပွဲကိုအောက်တိုဘာလ22ရက်နေ့ကပြုလုပ်ခဲ့ကြပါတယ်လမ်းလျှောက်ဆန္ဒထုတ်ဖော်တဲ့အစီအစဉ်မှာစစ်ပြေဒုက္ခသည်တွေအပါအဝင်ကချင်ဗမာရှမ်းမွတ်စလင်ဟိန္ဒူနဲ့တရုတ်အမျိုးသားတွေလည်းပိုစတာများကင်ဆောင်ကာဆူတောင်းလှည့်လည်ဆန္ဒပြခဲ့ရမှာပါဝင်ခဲ့တယ်လို့ဥဆောင်သူဥလုံကျုံတူရော်ကပြောပါတယ်အော်တိုဘာလလက်ဆန်းပိုင်းကစပြီးမြမတက်မတော်ကနေလေတက်တန့်ကားတက်လက်နက်ကြီးတပ်တွေနဲ့ကချင်ပြည်နယ်မှာထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ထိုးစစ်ရပ်တန့်ရေးပြည်တွင်းပြည်ပမှာပြုလုပ်လာတာဖြစ်ပါတယ
်ကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့နယ်ခွဲမှာရှိတဲ့ကြရချီကျေးရွာမှာ23ရက်နေ့ကဘုံပေါက်ကွဲမှုကြောင့်ရွာသား5ယောက်တန်ရာရရှိသွားပါတယ်အဲ့ဒီပောက်ကွဲမှုရဲ့အနည်းနာတစ်ဝိမ့်မှလက်ပစ်ပုံအစတွေကိုတွေ့ရှိရတဲ့အတွက်လက်ပစ်ပုံတို့ယူဆနိုင်တယ်လို့ပောက်ကွဲတဲ့အကြောင်းရင်းကိုဆက်လက်စုံစမ်းတွားမယ်လို့ KNU တောင်ငူခရိုင်တပ်မဟာနေရဥက္ကဋ္ဌပတိုစောအေဝါကပြောပါတယ်အဆိုပါကြေးရွာအနည်းနာနယ်မြေမှာဆိုရင် KNU တပ်မဟာနေနဲ့ KNPP အဖွဲ့အပြည့်အစိုးရတပ်မတော်တို့လည်းဝင်ထွက်တွာလာတဲ့နယ်မြေဖြစ်တဲ့အတွက်ကြောင့်စုပေါင်းအုပ်ချုပ်တဲ့နယ်မြေဖြစ်ပါတယ်
ရင်းချမ်းရေးအတွက်ကြားမှတန်းတူရေးမဟာမိတ်အဖွဲ့ AGIPP နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာနိုင်ငံအမျိုးသမီးရင်းချမ်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းလှုပ်ဆောင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးအလုံယုံဆွေးနွေးပွဲတစ်ခုအောက်တိုဘာလ21ရက်နေ့နဲ့22ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ရာမညဟိုတယ်မှာကျင်းပခဲ့ပါတယ်ဒ ဒီဆွေးနွေးပွဲမှာငြိမ်းချမ်းရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေဖြစ်တဲ့ပြည်내နဲ့တိုင်းဒေသကြီးအဆင့်ဖွဲ့စည်းမဲ့ပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးပူးတွဲကော်မတီမှာအမျိုးသမီးတွေ30ရာခိုင်နှုန်းပါဝင်ဖို့ဆက်ပြီးတောင်းဆိုသွားမယ်လို့AGIMPP ဥက္ကဋ္ဌမိကွန်းချန်းနွန်ကပြောပါတယ်လွန်ခဲ့တဲ့ဇွန်လ30ရက်နေ့ကမွန်ပြည်နယ်မှာဖွဲ့စည်းခဲ့တဲ့အပြစ်ခတ်ရက်စေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMCS အဖွဲ့ဝင်14ဦးထဲမှာအယက်သားကိုယ်စားလှယ်မှုအမျိုးသမီးဒေါက်တာမိရင်ချမ်းနဲ့ကရင်အမျိုးသမီးနော်စာထူးတို့သာပါဝင်တဲ့အတွက်အမျိုးသမီးပါဝင်နေမှု 14.3 ခန့်နှုန်းသာရှိနေပါတယ်မွန်ပြည်နယ်အတွင်းမှာရွှေပြောင်းအလုပ်သမားတွေအများအပြားရှိနေတဲ့အတွက်လူအခွင့်အရေးချိုးဖောက်ခံရမှုမတိတ်မှုတွေမကြာခဏဖြစ်ပေါ်နေတာအထူးသဖြင့်အမျိုးသမီးတွေငြိမ်းချမ်းရေးနဲ့နိုင်ငံရေးမူပေါင်းဆွေးနွေးမှုနဲ့ပြန်လည်နေရာချထားရေးမှာပါဝင်ဆောင်ရွက်ခွင့်ရဖို့လှုံ့ဆော်သွားရမယ်လို့မိကွန်းချန်းနွန်ကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မောင်နှုံခရိုင်အတွင်းမှာမြန်မာနယ်ကြားစောင့်စခန်းတွေတိုက်ခိုက်ခံရပြီးဒေသတွင်းမှာလုံခြုံရေးအရစိုးရိမ်နေရတဲ့အတွက်ထောင်ထဲချီတဲ့ဒုက္ခသည်တွေဟာနေရဲစွန့်ခွာပြီးစစ်တွေဘူးသီးတောင်နဲ့မောင်နှုံမြို့နယ်တွေကကယ်ဆေးစခန်းတွေမှာခိုးလုံနေကြရပါတယ်။ဒီစစ်ဆောင်ဒုက္ခသည်တွေဟာစားသောက်နေထိုင်ရေးအခက်အခဲရှိနေပြီးလုံခြုံရေးအရနေရဲရင်းကိုမပြတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
နေရှာဆောင်စခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မှာအစိုးရကမောက်တော့ခရိုင်ကိုစိုက်ဆံရဲနေမြေဖြစ်သက်မဲ့ပြီးအကြမ်းဖက်သမားတွေကိုချဉ်လှန့်နေတာခုဆိုရင်တီတာနှစ်ပတ်ကြာလာပြီးမြို့ပေါ်မှာအခြေအနေတည်ငြိမ်နေတယ်လို့ဆိုပေမဲ့နေဖက်တွေမှာတော့လုံခြုံရေးအားနည်းမှုတွေရှိနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်လာရှိမောက်တော့မြို့နယ်မြောက်ပိုက်ကလုံခြုံရေးအခြေအနေတွေကိုလောက်တုံကြည့်ဝါသားတူဖြစ်တဲ့ကိုကျော်ဝင်းကခုလိုပြောပါတယ
်မောက်တော့မြောက်ပိုက်မှာကြည့်ရတဲ့လုံခြုံရေးအခြေအနေဆိုတာကဒုက္ခစစ်ကြောက်တွေတော့ပဲညာအချိန်မှလည်းတဲကရောက်လာတဲ့နေ့တွေဆိုရင်ဒီလိုပါပါစိတ်ချလာချအိလို့ရတယ်တဲကမရောက်လာတဲ့နေ့တွေဆိုရင်လူတိုင်းလူလူနိုးနိုးကြားကြားနဲ့ကျဆောင်နေကြရတာပါပဲ
အော်တိုဘာလာကိုရဆန့်ခေါကြွာရှိမှာမောက်တော့မြို့နယ်ကြီးကဲမြန်ဌာနချုပ်ငခုရနံရသေးတော်မြို့နယ်ကိုတန်ကောင်နေချာဆောင်စခန့်တွေကိုအကျန်းဖာသမ400ကျော်ကတပြိုင်တည်းစီးနှံတိုက်ခိုက်ခဲ့ကြတာပါဒီတိုက်ခိုက်မှုကို RSO အဖွဲ့နဲ့အစသွေရှိပြီးမောက်တော့ဒေသမှာလှုပ်ရှားနေတဲ့အာဂါမူမူဂျာဟီဒင်အဖွဲ့ရဲ့လှုပ်ဆောင်ရှားဖြစ်တယ်လို့ဒီလ14ရက်နေ့မှာသမဒယုံကသတင်းထုတ်ပြန်ထားပြီးအဲ့ဒီတိုက်ခိုက်မှုမှာရေးတက်သား9ဦးကြာဆုံးခဲ့ပြီးလာနာ90ကျော်နဲ့ကြီးစင်1000နီးပါးကိုအကျန်းဖာသမားတွေယူဆောင်သွားခဲ့ကြပါတယ်ဒေသအတွက်မှာပိတ်မိနေတဲ့တိုင်ရင်သားကြေးရော်တွေရဲ့အခခဲတွေကိုနန်တာတော်ကျောက်ဆရာတော်အရှင်စင်နာကခုလိုမှင့်ကြပါတယ
်လုံခြုံရေးသွားလာလို့ရတဲ့မိနပ်ပေါင်းအကျဉ်းရော်တွေကိုလူကခပ်ပတ်နေတာမြင်ပါတယ်ဒါဝေးလခေါင်းပွားတဲ့ဒီတောင်တို့ဘာလို့ဗန္ဒူလာတိုက်ချောက်အောင်ဒီအိမ်ကတော့မဆိုင်ဒီလူမှုအပန်းပွက်လေးမရောက်တော့ကိုခံလို့မရ
အခုအခါမော်ရော့နေဆက်မှာလုံခြုံရေးစခန်း30ကျော်တိုးရှိချထားသလိုနေရဲစန့်ခွာပြီးဒုက္ခသည်တွေအဖြစ်ခိုးလုံနေကြသူတွေကိုနေရဲပြန်ကြဖို့အစိုးရဘက်ကတိုက်တွန်းမှုတွေရှိနေပေမဲ့နေရဲပြန်ဖို့လုံခြုံရေးအရေးကြီးတယ်လို့ဒုက္ခသည်တွေကိုအရေးပေါ်အကူအညီတွေပေးနေတဲ့ဝင်လာဖောက်ဒေးရှင်းကစာရေးဆရာဝင်းဟန်အောင်ကအခုလိုပြောပါတယ်
အဓိကဒီလူတွေပြန်နိုင်ဖို့အတွက်လုံခြုံရေးတိုးရှာပြေးနိုင်တော့ဒီလူတွေဟိုပြန်နိုင်တဲ့အခြေအနေကိုရှိရခဏ
လုံချင်းရဲ့တပ်ဖွဲ့တွေကနေမေရှင်းလက်မှုတွေလုပ်တဲ့အချိန်မှာပိုက်ခဲမှုတချို့ရှိတဲ့အတွက်တဲမတော်သား9ဦးကြာဆုံးခဲ့ပြီးအကျန်းဖားသမားတချို့ကိုလည်းဖမ်းမိထားသလိုနေချာဆုံးစခန်းတွေကပါတော့တဲ့လမ်းနံတချို့ကိုလည်းပြန်လည်သိမ်းဆည်းရမိထားတယ်လို့အစိုးရဘက်ကသတင်းတွေထုတ်ပြန်ထားပါတယ
်ဆက်ပြီးတော့ကချင်ရှမ်းကရင်ပြည်နယ်တွေအတွင်းမှာအစိုးရတပ်မတော်ကနေဇက်တိုက်ထိုးစစ်ဆင်တိုက်ခိုက်နေတဲ့လုံဆောင်ချက်တွေဟာငင်းကြင်းရင်းနဲ့အမျိုးသားရင်ကြားစစ်ရေးကိုထိခိုက်နိုင်တယ်လို့တိုင်းနာနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်ဒီကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါရရှင်
တနင်္ဂနွေလုံးအပိခရက်စရေးစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေမှာကပဲ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSC တို့ကိုလည်းမြန်မာတပ်မတော်ကနေအင်အားတုံတိုက်ခိုက်ခဲ့တာပါဒီထိုးစစ်ဆင်မှုတွေဟာအမျိုးတိုင်းရင်ကြားစစ်ရေးကိုမဖြစ်ပေါ်စေနိုင်ပဲပြည်တွင်းငြိမ်းချမ်းရေးကိုလည်းထိခိုက်ပျက်ပြားစေနိုင်တယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNFD တွက်ဖက်တွင်ရင်မူပြောရေးဆိုခွင့်ဆိုင်လိုက်ကပြောပါတယ်
ไตควยนี่ลงว่าแยกกันหมดเลยอ่ะป่ะเออหนูมาไม่เข้าเว้ยไตควยนี่เลยตะเพ็ดมาเซ็นนวยนี่เลยตะเพ็ดมาเลยเนี่ยเดี๋ยวจะเปลี่ยนยีญาติยีก็ลงนี่เลยสมมุติว่ากระดาษตะลันตันตะแล้วสุดแล้วแต่เรามาส่งมากกว่ายောက်ไหนมาไม่รู้อืมเนี่ยที่โดดเลยจริงๆเงินจ้างยีก็บลูมาผอกกูไม่ปุ่นได้เลยเดี๋ยวจะเปลี่ยนยีญาติยีก็มาคิดให้ขึ้นได้มาว่ะ
အောက်တိုဘာလအတွင်းမှာဆိုရတပ်မတော်ဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာဆက်တိုက်ဆွတ်လို့ထိုးစစ်ဆင်နေပါတယ်။လက်နက်ကင်ပဋိပက္ခတွေဖြည့်ရှင်းနိုင်ဖို့တိုင်းရင်တိုင်းလက်နက်ကင်တပ်ဖွဲ့တွေများတဲ့မြန်မာနိုင်ငံမှာပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့လိုအပ်တယ်လို့ချင်းတိုးတက်ရေးပါတီတွင်ရင်မူဦးဆိုင်ထွန်းကပြောပါတယ်။
တိုင်းသားတွေအနေနဲ့တောင်းထားတဲ့ federal army ဆိုတာကလည်းအစ်စ်အဆန်းကိုတောင်းတာလာမဟုတ်ဘာလို့လဲဆို1945ဂန္ဒီစာချုပ်အရာပဲဒီပြကဘာစစ်အစည်းမှာဗမာစစ်မတော်ကိုပြန်ပြီးဖွဲ့စည်းခဲ့တယ်အဲ့ဒီစာချုပ်အရာဖွဲ့စည်းတဲ့ခဲတဲ့အချိန်ခါလုံးကတိုင်းပြည်တစ်နိုင်ငံတိုင်းအုပ်စုကြီးရှိတယ်ချင်းတစ်နိုင်ငံတိုင်းရှိတယ်ရှမ်းတစ်နိုင်ငံတိုင်းရှိတယ်ကရင်တစ်နိုင်ငံတိုင်းရှိတယ်ကရင်မီဒီယာတစ်နိုင်ငံတိုင်းရှိတယ်ဗမာတစ်နိုင်ငံတိုင်းရှိ၅ရင်းရှိတယ်ဒီဟာကြီးရောပေါင်းပြီးတော့မှဗမာစစ်မတော်ဆိုတာပြန်ပြီးဖွဲ့စည်းခဲ့တာ
မြန်မာနိုင်ငံတွင်းကတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေနဲ့အစိုးရကြားပြည်တွင်းစစ်ပြစ်ဒဏ္ဍာရီကိုဖြေရှင်းနိုင်တဲ့နီလန်တကအခုချိန်ထိမဖွင့်တည်ဘူးလို့ကချင်လူလိုက်ရဲ့အဖွဲ့ KIO ဥက္ကဋ္ဌဦးဆောင်ဟရာကနေအောက်တိုဘာ25ရက်နေ့ KIO အဖွဲ့56နှစ်ပြည့်တဲ့နေ့မှာပြောဆိုခဲ့ပါတယ်လက်ရှိစီရပဒီဘက်ခဖြစ်ရှင်းနိုင်ဖို့အစိုးရနဲ့တမတော်ပူးပေါင်းပြီးတော့တနင်္ဂနွေလုံးအပိခက်ရက်စီအကြေညာပေးဖို့လိုအပ်တယ်လို့အစိုးရလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာဒိန်တလက်နဲ့ကိအုပ်စုတွေပါဝင်လာပြီးအမျိုးသားပြန်နဲ့တင့်မဲ့ရေးအတွက်အထောက်အကူဖြစ်စေနိုင်မယ်လို့ SNLD ကဇိုင်းလက်ကသုံးတတ်ထားပါတယ်
ဖူးဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရှမ်းပြည်အရှေ့ပိုင်းအထူးဒေသလေးမိုင်းလာတပ်ဖွဲ့နေမြေအတွင်းမှာတပ်ဆွဲထားတဲ့ UWSA ဝတ်တပ်ဖွဲ့တွေတပ်ဆုပ်ပြန်ဖို့မြန်မာအစိုးရတပ်မတော်ကနေညွှန်ကြားလိုက်ပါတယ်
။တရင်ချင်းတွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်ဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်သတင်းတောက်တွေစူးစီးတင်ပြပေးထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့ကြာသပတင်းညပိုင်းနဲ့အခုလိုတောက်ကြမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။